ရဲ့ပိုင်စီးပွားရေးသမားတွေနဲ့ကိုယ်နယ်တွေကြားလှုပ်လှုပ်ရှားရှားဖြစ်သွားစေတဲ့သတင်းတစ်ပုဒ်ကတော့ဗန်ချင်းငွေပြန်မဆက်နိုင်တဲ့စီးပွားရေးလုပ်ငန်းရှင်90လောက်ကိုလာမယ့်စက်တင်ဘာလကုန်လောက်ဆိုရင်တက်ဆိုင်ရာဗန်တွေကတရားစွဲတော့မယ်ဆိုတဲ့သတင်းမှာဒီသတင်းကိုလူသိရှင်ကြားထုတ်ပေါ်ပြောဆိုသူကတော့ဩဂုတ်လ22ရက်နေ့ကမှအစ်စ်ဖွဲ့စည်းလိုက်တဲ့မြန်မာနိုင်ငံစီးပွားရေးလုပ်ငန်းရှင်များအသင်းနာကဈေးကဘာကုမ္ပဏီပိုင်ရှင်ဥခင့်ရွှေပဲဖြစ်ပါတယ်။အဲ့ဒီအသင်းဖွဲ့စည်းတဲ့အခမ်းအနားမှာဥခင့်ရွှေကဘူဗန်ညွှန်ကြားချက်နဲ့ပုဂ္ဂလိကဗန်တွေကသာတရားစွဲတာမျိုးလှုပ်လာခဲ့ရင်စီးပွားရေးလုပ်ငန်းရှင်တွေအခက်အခဲအပြတ်တွဲတွေနဲ့တွေ့မယ်ဆိုတဲ့အကြောင်းတရားစွဲခံရမယ့်လုပ်ငန်းရှင်တွေသာမကပဲသူတို့နဲ့ဆက်နွယ်နေတဲ့လုပ်ငန်းငယ်တွေပါထိခိုက်နိုင်တယ်ဆိုတဲ့အကြောင်းပြောဆိုခဲ့ပါတယ်။တစ်ဆယ်တဲ့ဥခင့်ရွှေကမြန်မာနိုင်ငံအနေနဲ့စီးပွားရေးဖွံ့ဖြိုးတိုးတက်နေတယ်လို့ပြောဆိုနေပေမဲ့သူတို့လုပ်ငန်းရှင်တွေကတော့စီးပွားရေးမကောင်းတဲ့အကြောင်းသူဆိုရင်ယာနဲ့ချီတဲ့ဝန်ထမ်းတွေလာစာပေးနိုင်ဖို့အမြဲပဲပူပင်နေရတယ်လို့ပြောခဲ့ပါတယ်။ဒီပိုင်းနဲ့တည်းထွက်ပေါ်လာတဲ့နောက်ထပ်သတင်းတစ်ပုဒ်ကတော့ချေးငွေတွေကိုတတ်မှတ်စည်းကမ်းချက်နဲ့အညီပြန်မဆက်လို့ဆိုပြီးအရင်အာဏာရှင်ဦးနေဝင်းရဲ့သားကျော်နေဝင်းပိုင်ဦးမနီဖိုကပ်ကုမ္ပဏီကိုအေအာရီဘဏ်ကနေရန်ကုန်တိုင်းတရားလွှတ်တော်မှာတရားစွဲလိုက်ပြီဆိုတဲ့သတင်းမှဒီသတင်းဖြစ်ပေါ်ခဲ့တာကြာပြီဖြစ်ပေမဲ့နှစ်ဖက်အချင်းချင်းညှိနှိုင်းတာမပြေလည်လို့အခုလိုတရားစွဲဆိုတဲ့အဆင့်ကိုရောက်လာတာလို့ဆိုပါတယ်။နိုင်ငံတကာအညွှန်းကိန်းတွေမှာမြမစီးပွားရေးတက်နေတယ်လို့ပြနေပေမဲ့ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တချို့ဘာကြောင့်အခုလိုပြဿနာကျင်းပသလဲဆိုတာစိတ်ဝင်စားဖို့ကောင်းတဲ့ပြဿနာပါ။အခုတစ်ပတ်ဒီအကြောင်းလေ့လာတင်ပြသွားပါမယ်။လက်ရှိဗန်ချင်းငွေမဆက်နိုင်တဲ့စီးပွားရေးလုပ်ငန်းရှင်တွေတော်တော်များများရှိနေတယ်ဆိုတဲ့သတင်းမှန်ကန်ပါတယ်။အထူးသဖြင့်တိတ်ပြီးခင်မကောင်းဖြစ်နေတဲ့စောက်လို့ရေးလုပ်ငန်းရှင်ကြီးတွေဖြစ်တယ်လို့သိရပါတယ်။သူတို့အဆိုအရကတော့သူတို့လုပ်ငန်းတွေဟာဗန်ချင်းငွေနဲ့လေပတ်ရတဲ့လုပ်ငန်းတွေဖြစ်တယ်။စီးပွားရေးမကောင်းတော့ချေးထားတဲ့ငွေတွေပြန်မဆက်နိုင်ဘူး။ချင်းငွေပြန်မဆက်နိုင်ရုံမကအတိုးကိုတော့မှန်မှန်မပေးနိုင်တော့တိုးရင်းပေါင်းတက်တဲ့တက်လာပြီးအခက်အခဲအကျက်တဲကြုံလာရတာလို့ဆိုကြပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးဘူဗန်နဲ့ပုဂ္ဂလိကဗန်တွေရဲ့ရည်တည်ချက်ကိုလည်းပြန်ကြည့်ဖို့လိုပါတယ်လက်ရှိအချိန်ဟာဘူဗန်ကနေပုဂ္ဂလိကဗန်တွေကိုဗန်လုပ်ငန်းဆိုင်ရာစီးနှင်းစည်းကမ်းတွေလိုက်နာအောင်ကြက်ကြက်မမတ်ဆောင်ရွက်နေတဲ့ကာလဖြစ်ပါတယ်ဗန်တွေရဲ့အခြေခံလုပ်ငန်းဟာငွေလာအပ်သူတွေကိုတင့်တော်တဲ့အတူပေးပြီးအငွေလက်ခံငွေချေးလိုသူတွေကိုအမှကန်ချက်ရှိတဲ့အပေါင်ပစ္စည်းလက်ခံပြီးပိုများတဲ့နှုံသားနဲ့အတူငွေရယူအဲ့ဒီနှစ်ခုခြားနာတာကနေအမျက်စွန်းရအောင်လုပ်တဲ့လုပ်ငန်းမျိုးပါချိထားတဲ့ငွေတွေကနေအတိုးရောအရင်မှပြန်မရဘူးဆိုရင်ဗန်လုပ်ငန်းဟန်ချက်ပြက်ပြီးအဲ့ဒီဗန်ပြူလဲဖို့ပဲရှိပါတော့တယ်တကယ်ဆိုရင်ငွေချိထားတဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ချင်းငွေမယူခင်ပေးရမယ့်အတိုးကိုတွက်ချေကြိုက်ပါမလားအရင်တွက်ချက်ဖို့လိုပါတယ်ကိုယ်လုပ်ငန်းကောင်းသည်ဖြစ်စေဆိုးသည်ဖြစ်စေငွေရင်းကိုပြန်ဆက်နိုင်သေးတဲ့အချိန်အတိုးလောက်ကိုမှန်မှန်ဆက်သွားနိုင်ရင်ဗန်တွေနဲ့ပြေလည်အောင်ညှိနှိုင်းလို့ရနိုင်ပါတယ်။အခုနှစ်နဲ့ချီပြီးအတိုးကိုတော့ပြန်မဆက်လို့ညှိနှိုင်းလို့မရပဲတရားစွဲတဲ့အဆင့်ကိုရောက်လာရတာပါ။ဒီလိုဖြစ်ရတဲ့နောက်ခံအကြောင်းတွေလည်းရှိနေပြန်ပါတယ်။ပထမချက်ကတော့အရင်အာဏာရှင်ခေတ်ကတည်းကလုပ်ငန်းရှင်ကြီးတော်တော်များများဟာသူတို့အတွက်တီးတန့်ပေးတဲ့ပြိုင်မဲမရှိအထူးတီးတန့်လုပ်ပိုင်권တွေကနေအမျက်ရှာစားတာလောက်ပဲလုပ်တတ်တဲ့ဒလိ။တနည်းအားဖြင့်ပါမစ်စီပွားရေးပဲကျွမ်းကျင်တာကြောင့်လို့ဆိုရပါတယ်။ဘူဗန်ဒုတိယဥက္ကဋ္ဌဥပ္ပိုလ်ဘုံငယ်ကတော့ဒီအချက်ကိုတောက်ပြခဲ့ပြီးပါတယ်အခုနောက်ပိုင်းအစိုးရတလက်ထက်စီးပွားရေးပုံသဏ္ဍာန်ပြောင်းလာပြီးတဲ့နောက်အဲ့ဒီလုပ်ငန်းရှင်တထေးကြီးတွေမလုတ်တက်မကင်တတ်နဲ့အကျက်တွေးကြရလို့ဝေဖန်သူတွေကလည်းဝေဖန်ကြပါတယ်တခြားတစ်ဖက်မှာလည်းပုဂ္ဂလိကရဲ့အခန်းကဏ္ဍပါမြန်မာနိုင်ငံမှာချင်းငွေကိုပြန်မဆက်နိုင်ရင်ဖြည့်ရှင်းပေးမဲ့ဈာကန်အာမခံကုမ္ပဏီလိုမျိုးတွေရှိမနေပါဘူးဒီအတွက်ဗန်တွေဟာသူတို့ချင်းငွေပေးတဲ့အခါချင်းငွေတေချာပေါက်ပြန်ရနိုင်မရနိုင်မရခဲ့ရင်တရားစွဲပြီးရလာနိုင်တဲ့အခြေခံပစ္စည်းအဲ့ဒီပစ္စည်းတွေကိုထုတ်ခွဲပြီးရင်ပြန်ရလာမယ့်ပမာဏစရာတွေကိုကိုယ့်ဘာသာကိုတေချာတွက်ချက်စွန့်စားမှုအ ਨੇ ဆုံးအခြေအနေမျိုးနဲ့ငွေချေးပေးတဲ့စနစ်ထူထောင်ထားတာမျိုးပါဒါပေမဲ့အာဏာရှင်တွေလက်ထက်ကတော့အာဏာပိုင်တဲ့သူတွေကချေးပေးထားလိုက်ပါဆိုရင်ချေးပေးရတဲ့ delay ကလည်းရှိနေလေတော့အခုလိုခက်ပြောင်းချိန်မှာချင်းငွေပြန်မဆက်နိုင်သူတွေစီကအခြေခံပစ္စည်းသိမ့်ပြီးကိုပေးထားတဲ့ငွေပြန်ရနိုင်မရနိုင်မတိကျမရတဲ့အခြေကိုရောက်သွားစေပါတယ်။ ကနောက်ဆုံးမီဒီယာတွေကိုပေါက်ကြားလာတဲ့စာရွက်စာတမ်းတွေအရကျောင်းနေဝင်းပိုင်ဦးမင်းနီဖိုကတ်ကုမ္ပဏီနဲ့အေအာဘရီပန်ပြဿနာမှာနည်းနည်းချီအတိုးမပေးတဲ့ပြဿနာကစခဲ့တာပါချင်းွေကြက်ဘီလီယံပေါင်းများစွာကိုပြန်ဆက်ဖို့နေနေတာကအတိုးကိုတော့မှန်မှန်မပေးဘူးဆိုတဲ့အခြေချင်းနေအောင်မှာပုဂ္ဂလိကဘန်ဝင်အင်းနဲ့ရတ္တိယာခက်ခဲလာမှာအမှန်ပါမြန်မာစီးပွားရေးမှာဘန်လုံငန်းရဲ့အခန်းက န်ဘက်ကကြိုးစားတဲ့နေရာမှာအရင်ခေတ်ကချမ်းသာလာခဲ့ကြတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတို့ရဲ့အတိုးတောင်ပြန်မဆနိုင်တဲ့ချင်းငွေပြဿနာကိုမလွဲမသွေရင်ဆိုင်ဖြေရှင်းရမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။